Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ2020ခုနှစ်ဩဂုတ်လ23ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီ30မိနစ်အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနောင်လာပါဒီညအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုတင်ပြတော့မှာပါအမေရိကန်နိုင်ငံရေးလောကမှာနှစ်ပေါင်း50နှစ်ပါမြင့်တွေ့လာရတဲ့ဂျိုးဘိုင်ဒန်ဟာကြာရာပတင်းနေ့ညမှာတော့ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာခဲ့ပါပြီ
United we can and will overcome this season of darkness in America
အမောင်တိုက်ထဲကနေအမေရိကန်ပြည်ထောင်စုကြီးရုံးထွက်လာပါလိမ့်မယ်အကြောက်တရားတွေနေရာမှာမျိုးလင့်ချက်တွေစိတ်ကူးယဉ်မှုတွေနေရာမှာအချက်လက်တွေအခွင့်ထိုးတွေနေရာမှာမျှတမှုကိုရွေးချယ်ကြမယ်ဆိုပြီးတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်လက်ခံနိုင်မယ့်ခေါ်မှပြောဆိုခဲ့တာပါလက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်တန်းနဲ့ချီအလုပ်ကိုင်းဆုံးရှုံးခဲ့ရတာကိုလည်းရည်ညွှန်းပြီးတော့မစ္စတာဘိုင်ဒန်ကပြောဆိုသွားတာဖြစ်ပါတယ်နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအိမ်မြူရောကနေ Republican သမ္မတ Donald Trump ကိုဖယ်ရှားဖို့အချိန်ရောက်ပြီလို့လဲ Mr. Biden က American ပြည်သူပြည်သားတွေကိုပြောဆိုခဲ့ပါတယ်။ Coronavirus ကရောဂါကူးစက်ပြန့်နှံ့နေတာကိုတာဝန်ယူတဲ့သမ္မတ Trump ဟာဦးဆောင်ဖို့လဲညှင်းဆိုထားတယ်လို့ကရောဂါထိန်းချုပ်ရေးအစီအစဉ်လက်အခုတည်းမရှိသေးဘူးလို့ Joe Biden ကပြောဆိုခဲ့ပါတယ်။ American တွေကိုကာကွယ်ဖို့ပြက်ကွက်တဲ့သမ္မတ Trump ရဲ့လုပ်ရက်ကိုခွင့်လွှတ်နိုင်စရာအကြောင်းမရှိဘူးလို့လဲပြောဆိုခဲ့တာပါ။ Online ကနေလျှက်တာကျင်းပတဲ့ Democrat Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံနောက်ဆုံးနေ့မှာပဲ Joe Biden ကသူစားတီဖြစ်တဲ့ Delaware ပြည်နယ် Wilmington မြို့ကနေနိုင်ဝယ်နေပါကြအောင်မိန့်ခွန်းပြောဆိုခဲ့တာပါ။ပါတီညီလာခံမှာတော့ Joe Biden လုပ်ရက်ပေါ်ချီးမွမ်းထားတာတွေနဲ့သမ္မတ Trump ကိုထိုးနှက်ထားတဲ့ Video တွေကိုလဲပြသခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးအတွက်ဆိုပြီးအွန်လိုင်းကနေရမငွေရှာတဲ့လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တဲ့သမ္မတဒိုနယ်ထရမ့်ရဲ့အကြီးရန်အကြံပေးဟောင်းဖြစ်သူစတီးဗ်ဘန်နန်နဲ့နောက်ထပ်သုံးဦးကိုတိမ့်နဲ့ချီတဲ့အလူငွေလှိမ့်လဲတောင်းခံမှုနဲ့ကြာရပြင်းနေမှာဖမ်းဆီးတရားဆွဆူလိုက်ကြောင်းတရားရေးဌာနကကြေညာပါတယ်။ဘန်နန်ဟာသမ္မတထရမ့်ရဲ့2016မဲဆွယ်အဖွဲ့မှာအမှုဆောင်ညွှန်ကြားရေးမှုအဖြစ်တာဝန်ယူခဲ့ပြီးနောက်ပိုင်းမှာတော့သမ္မတရဲ့ထိတ်တန့်အကြံပေးဖြစ်လာခဲ့တာပါ။ဘန်နန်နဲ့အတူ Brian Kovich Andrew Bolteto နဲ့ Timothy Shearo ဟာ American Mexico နယ်စပ်မှာတိုင်းဆောင်မဲ့သမ္မတ Trump အစိုးရအဖွဲ့ကိုကူညီဖို့ဆိုပြီးရှောင်းမုံငွေရှာခဲ့ကြတယ်လို့အစိုးရရှင်တွေကပြောပါတယ်။ We built the wall လို့ရှာမှုကနေဒေါ်လာ25တန်းထက်မနည်းရခဲ့တယ်လို့လည်းဆိုပါတယ်။ Bannon ကတော့သူ့မှာအပြစ်ရှိကြောင်း New York မြို့ Federal တရားရုံးမှာရှောက်ထားခဲ့ပါတယ်။ Bannon ကိုဒေါ်လာ5တန်းအမခန့်နဲ့ပြန်လုလိုက်ပြီးတော့ပြိပခီးဒေါ်လာခွင်ပုတ်ကလေးကပိုင်းလေရင်နဲ့စိန်ခမ်းတင်မော်ရီမော်တော်ဘုတ်တွေစီခွင်ကိုပါကန့်တက်လိုက်ပါတယ်။ကနေတိကပ်ပြည်နယ်ကန်ယိုရာမှာ150ပေရှိတဲ့လေဒီမေစိန်ခံရွက်တင်မော်ဘော်ကနေဘန်နန်ကိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေဖမ်းဆီးခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီရွက်တင်မော်ကိုပြပကတရုတ်တန်ကျွတ်တဲ့ခေါဝေကွီးပိုင်ဆိုင်ကြောင်း AB သတင်းဌာနကပြောပါတယ်။ဘန်နန်ကတော့ဒီလိုရက်တွေဟာတတိုင်းဆောက်ချင်တဲ့လူတွေကိုရက်ပစ်ဖို့လှုံ့ဆော်ချက်ဖြစ်တယ်ဆိုပြီးတရားရုံးကနေထွက်လာချိန်မှာပြောဆိုခဲ့ပါတယ်။ဘီလာရုစ်အာနာရှင်သမ္မတအလက်ဇန္ဒရာလူခါရှန်ကိုကိုစန့်ကျင်ကပ်ကွက်တဲ့နေနဲ့ပိုလန်နိုင်ငံဗီယာဝစ်စတော့ခ်မြို့မှာယာနဲ့ချီတဲ့ဆန္ဒပြသူတွေကြာတာပြင်းနေကလက်မော်ထွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကင်ထားတဲ့နဖူးစည်းစရမ်းမှာတော့ဒီကနေကီလိုမီတာ60အကွာကလူတွေလှုပ်လိုက်ရေးအတွက်တိုက်ပွဲဝင်နေတယ်ဆိုပြီးတော့ပိုလန်ဘာသာနဲ့ရေးသားထားပါတယ်။ဗီယာဝစ်စတော့ခ်မြို့ဟာပိုလန်နဲ့ဘီလာရုစ်နှစ်နိုင်ငံနဲ့ဆက်အနီးကအဓိကမြို့ကြီးတစ်ခုလည်းဖြစ်ပါတယ်။ဘီလာရုစ်နိုင်ငံရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုသင်္ကေတဖြစ်လာတဲ့အနေရောင်နဲ့အဖြူရောင်ကလန့်စင်းမှာဘီလာရုစ်အလံဟောင်းကြီးကိုလည်းဆန္ဒပြသူတွေကင်ဆောင်ခဲ့ကြတာပါဘီလာရုစ်ကောင်စီဝန်ယုံရှိအထိဆန္ဒပြသူတွေချီတက်ဆူယုံခဲ့ကြပါတယ်မြို့တော်ဝန်တက်ဒရုထူစကိုလာစကီနဲ့သူ့ရဲ့လက်ထောက်ရောဘတ်တိုက်စကီဝစ်တိုကလည်းဆန္ဒပြသူတွေနဲ့အတူပါဝင်ချီတက်ခဲ့ကြတာပါအမေရိကန်အစိုးရကရမုံငွေထောက်ပံ့ထားတဲ့နည်းပညာဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာတဝိုင်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာဌာန OTF ကအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM ကိုကြာတာပတင်းနေ့မှာတရားစွဲဆိုလိုက်ပါတယ်။ OTF လုပ်ငန်းတွေအတွက်ပေးအပ်ရမယ့်ရမုံငွေဒေါ်လာ18တန်ကိုစာချုပ်ပါသဘောတူညီမှုအတိုင်းမပေးဘဲထိန်းချုပ်ထားတဲ့အတွက်ဆိုပြီး VOA ရဲ့မိခင်ဌာနကြီးဖြစ်တဲ့ USAGM ကိုအခုလိုတရားစွဲဆိုတာပါ။USAGM ကပေးဖို့ရှိနေတဲ့ရမငွေကိုပေးအပ်ဖို့ဆိုပြီးငွေကြေးပိုင်းနဲ့ပတ်သက်လို့အမေရိကန်အစိုးရအပေါ်တရားစွဲဆိုတာတွေကိုကြားနာစစ်ဆေးတဲ့ Federal တရားရုံးမှာ ODF ကဦးထိုက်လျှောက်ထားတာပါလုပ်ငန်းတွေဆက်လက်လုပ်ကိုင်နိုင်ရေးအဲ့ဒီငွေတွေပေးဖို့နှီးပေါင်းစုံနဲ့အချင်းချင်းကြိုးစားခဲ့ပေမဲ့မအောင်မြင်တဲ့အတွက်အခုလိုတရားစွဲဆိုရတာပါလို့ ODF ယာယီဥက္ကဋ္ဌ Laura Cunningham ကပြောပါတယ်ဒီတဲ့ရင်ရဲသားချိန်အထိ ODF ရဲ့တရားစွပ်စွချက်နဲ့ပတ်သက်လို့ USAGM ရဲ့ပြောခွင့်ရသူစီကတုံ့ပြန်ဖြေကြားတာတော့မရှိသေးပါဘူး ကြာရာပတင်းနေ့အစောပိုင်းမှာတော့ဇူလိုင်လကပေးခဲ့တဲ့ဒေါ်လာ 3.6 တန်အပါအဝင်အမေရိကန်ပြည်သူတွေရဲ့အခွန်ဘဏ္ဍာငွေတွေနဲ့ ODF ကိုဒီနှစ်အတွင်းဒေါ်လာ 30.9 တန်ပေးအပ်ခဲ့ပြီလို့ USAGM ပြောခွင့်ရသူကပြောဆိုထားပါတယ်
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီရီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖြတ်နိုင်ဖို့အတွက်သူ့မှာအစီအစဉ်ရှိတယ်လို့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီချိန်ထိရောက်တာတော့မှသမ္မတမှာဘာအစီအစဉ်တစ်ခုမှမရှိပါဘူး။ဒါပေမဲ့သူ့မှာတော့အစီအစဉ်ရှိတယ်လို့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်တရားဝင်လက်ခံတဲ့ပါတီညီလာခံနောက်ဆုံးတဲ့အခမ်းအနားမှာဂျိုးဘိုင်ဒန်ကပြောပါတယ်။သူရဲ့အစီအစဉ်ထဲမှာတနိုင်ငံလုံးအတိုင်းအတာနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုတက်ဆင်သွားဖို့လုပ်ပိုင်ခွင့်အာဏာနဲ့ဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုချက်ချင်းအလျင်မြန်လှုပ်ဆောင်သွားဖို့တွေပါဝင်တယ်လို့ပြောပါတယ်။ဒါပြင်အမေရိကန်မှာစီးပတ်ဆိုင်ရာအကူအညီပေးရေးပစ္စည်းတွေကိုတိုးချဲ့ထုတ်လုပ်သွားဖို့လည်းပါဝင်မှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ကျောင်းတွေဘေးအန္တရာယ်ကင်းရင်းနဲ့ထိထိရောက်ရောက်ပြန်ဖွင့်နိုင်ဖို့အတွက်လိုအပ်တာမှန်သမျှကိုလည်းရအောင်လုပ်ပေးသွားမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 9.5 သန်းကျော်နဲ့သေဆုံးသူ 38,400 ကျော်ရှိပြီးတော့ကမ္ဘာမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာတစ်ဝန်းမှာဗိုင်းရပ်စ်ကူးစက်သူ 22 သန်းကျော်ရှိပြီးတော့ကမ္ဘာတစ်ဝန်းဗိုင်းရပ်စ်ကူးစက်မှု၄ဘုံတစ်ဘုံနောက်ကအမေရိကန်နိုင်ငံမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတစ်ဝန်းမှာစားနပ်ရိက္ခာရှားပါးမှုနဲ့အစာရေစာငတ်မုတ်ခေါင်းပါမှုပြဿနာတွေပိုပြီးတော့ဆိုးဝါးလာနိုင်တယ်လို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ကဲအဖွဲ့ကပြောလိုက်ပါတယ်။ကွာရမန်စားနေခါမလုံလောက်မှုအန္တရာယ်ကိုရင်ဆိုင်ရမဲ့လူဦးရေဟာအခုနှစ်အကုန်မှာနှစ်ဆတိုးပြီးတော့တန်း290လောက်အထိဖြစ်လာနိုင်တယ်လို့စင်ခန်းစာတစ်ကဖော်ပြတယ်ဆိုပြီးတော့ကဲအဖွဲ့ကပြောလိုက်ပါတယ်ခင်ဗျာအရက်ဆော်ဝါများပြည်တော်စု UAE နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်နိုင်ငံတော်ဝန်ကတချို့နေရာတွေမှာလူတွေကိုအပြင်မထွက်ဖို့နဲ့ညမထွက်ရအမိန်ထုတ်ပြန်ထားတာတွေကိုဆက်ပြီးတော့ချမှတ်သွားနိုင်တယ်လို့ UAE ကျန်းမာရေးတာဝန်ရှိသူတဦးကသတိပေးလိုက်ပါတယ်တချို့နေရာတွေမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတယ်ဆိုရင်ဒါတွေကိုလှုပ်လာနိုင်တယ်လို့ UAE နိုင်ငံရဲ့အရေးပေါ်ဘေးဒုက္ခပြဿနာစီမံခွင့်ရေးအာဏာပိုင်အဖွဲ့ကဒေါက်တာဆာရစ်အယ်ဒရာရီယာကပြောပါတယ်။ကမ္ဘာလဲခီးသွားတဲ့အလောင်းများတဲ့ဒူဘိုင်းကိုပြည်ကသတင်းပတ်အနေနဲ့ကပြန်ဖွင့်ခဲ့တာဖြစ်ပြီးတော့တကယ်လို့ပြန်ပိတ်ရမယ်ဆိုရင်တော့ထိခိုက်နေနာမှုတွေရှိလာနိုင်တယ်လို့လည်းပြောပါတယ်။ဩစတြေးလျနိုင်ငံဟာနိုင်ငံကခီးသွားလာမှုတွေကိုကန့်သတ်လိုက်တဲ့အတွက်ဂျာမနီပြင်သစ်နဲ့ဗြိတိန်နိုင်ငံတွေမှာလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယလိုင်းဖြစ်နေတာကိုရှောင်နိုင်လိုက်တယ်လို့ဝန်ကြီးချုပ်စကော့တ်မော်ရီဆန်ကပြောလိုက်ပါတယ်။အဲဒီနိုင်ငံသုံးနိုင်ငံမှာဖြစ်နေတဲ့ကူးစက်မှုတွေဟာစိုးရိမ်စရာကောင်းတယ်လို့သူကပြောပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်နေတဲ့ဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှနေ့စဉ်ကူးစက်မှုနှုန်းက6လကျော်အတွင်းအနည်းဆုံးဆန်ချိန်တင်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှဗိုင်းရပ်စ်ကူးစက်သူ324ယောက်ကိုတွေ့ရှိခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့မတ်လစောပိုင်းကစလို့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်ချိန်တင်ခဲ့တာဖြစ်ပါတယ်။ဆိုမျိုးတော့တဝိုက်မှာမကြသေးခင်ကကူးစက်မှုတွေတိုးလာနေတာဟာအခုခါမှာကျန်တဲ့နေရာတွေကိုပါပြန့်နှံ့လာဖို့ရပါတယ်။တောင်ကိုရီးယားမှာဗိုင်းရပ်စ်ကူးစက်မှုတွေရာနဲ့ချီဖြစ်တာဟာအခုဆိုရင်ခြေရက်သက်တိုက်လည်းရှိသွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံမှာပြည်တွင်းခီးသွွားဖို့အတွက်ဈေးနှုန်းတွေလျှော့ချပြီးလုပ်နေတဲ့အစိုးရရဲ့ Go to Season ကိုမြောက်ပိုင်းအီဝါဒီပြည်နယ်အုပ်ချုပ်ရေးမှူးကဝေဖန်လိုက်ပါတယ်။ပြင်ဆင်မှုတွေမပြီးသေးတဲ့အချိန်မှာခီးသွွားစီစဉ်ကိုဇူလိုင်လမှာပြန်ဆတာကတိတ်ဆိုးလုံးပြီးမအောင်မြင်ဘူးလို့ပြောနိုင်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးတာကူယာတာဆိုကပြောလိုက်ပါတယ်။ပြည်နိုင်ငံပိုင်းစီနိုဖန်ဆေးကုမ္ပဏီကကိုဗစ် -19 ကာကွယ်ဆေးအတွက်လူတွေနဲ့စမ်းသပ်တာကိုပီရူးနိုင်ငံမှာလာမယ့်တစ်လနဲ့မှစတင်မှာဖြစ်ပါတယ်။ဒီစမ်းသပ်မှုအတွင်းပီရူးနိုင်ငံသား 6,000 စေနာဝန်ထမ်းဖြစ်ပေါင်းစမ်းသပ်ခံကြမှာဖြစ်တယ်လို့ပီရူးသမ္မတမာတင်ဗစ်ကာရာကကြားသောရင်းနှီးကကြေညာပါတယ်။ဒါပြင်ပီရူးနိုင်ငံမှာဒုတိယကြိမ်လူတွေနဲ့စမ်းသပ်မှုတွေကိုတော့ဗြိတိန်နိုင်ငံကအော့ဖ်ဆိုတက်ကူနဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမှာဖြစ်ပြီးဩဂုတ်လအကုန်မှာစတင်မယ်လို့သမ္မတဗစ်ကာရာကခန့်မှန်းပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကမ္ဘာ့ကရပြုလုပ်ဆောင်နေတဲ့ကမ္ဘာ့လူဦးရေ20ရာခိုင်နှုန်းထက်မနည်းကိုကိုဗစ် -19 ကာကွယ်ဆေးထိုးမဲ့အစည်းအဝေးမှာပီရူးနိုင်ငံလည်းပါဝင်တာဖြစ်တယ်လို့သမ္မတဗက်စကာရော့ကပြောပါရယ်။အဲ့ဒီအချိုးအစားအရပီရူးနိုင်ငံသား6.6တန်းလောက်ကာကွယ်ဆေးထိုးခွင့်ရဖို့အကြောင်းဝင်မှာဖြစ်ပါရယ်။အခုချိန်ကြီးတော့ပီရူးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 5,600 ကျော်နဲ့သေဆုံးသူ 18,000 ကျော်ရှိပါရယ်ခင်ဗျာ။ရ ရုရှားဆိုရဟာတိုက်ခန့်ကောင်းဆောင်အလက်ဆီနဗောင်နီကိုအစိတ်ခတ်ဖို့လုပ်တယ်ဆိုတာကိုဖုံးကွယ်ဖို့အတွက်သူ့ကိုဂျာမနီနိုင်ငံမှာသွားပြီးတော့ဆေးကုသခွင့်ပေးဖို့ကိစ္စကိုပိတ်ဆို့တားဆီးနေတယ်လို့သူ့ရဲ့မိသားစုဝင်တွေနဲ့လှုပ်ဖော်ခိုင်မက်တွေကဆွဆွဲလိုက်ပါတယ်။ရုရှားဆိုရဘက်ကသွားဖို့ခွင့်မပြုတာဟာသူ့ရဲ့အသက်အန္တရာယ်ရှိလာနိုင်တယ်လို့နဗောင်နီရဲ့ဇနီးယူလီယာနဗောင်နီယာနဲ့လှုပ်ဖော်ခိုင်မက်တူဖြစ်တဲ့အီဗန်ဇာရနော့တို့ကအိုမတ်မျိုးစေးုံပြင်ပမှာသတင်းတောက်တွေကိုဒီနေ့ပြောပါတယ်။ရုရှားဆိုရကသူ့ကိုတခြားကိုရွှေ့ဖို့ခွင့်မပြုကြောင်းသူ့ရဲ့ခန္ဓာကိုယ်ထဲမှာဓာတ်ဥစိတ်တမျိုးပြန့်နှံ့သွားအောင်လုပ်တယ်ဆိုတာသူတို့အနေနဲ့ယုံကြည်ကြောင်းဒါကြောင့်ဆေးရုံကနေပြောင်းဖို့မလွှဲပြတာဖြစ်ကြောင်းနဗောင်နီရဲ့အခြေအနေမကောင်းကြောင်းဒီဆေးရုံကိုယုံလို့မရတဲ့အတွက်တီးတန့်လွတ်လပ်ပြီးယုံကြည်ရတဲ့ဆရာဝန်နဲ့ကုဖို့အတွက်နဗောင်နီကိုသူတို့ကိုလွှဲပေးဖို့တောင်းဆိုတယ်လို့ဇနီးဖြစ်သူယူလီယာကပြောပါတယ်နဗောင်နီဟာသတိမေ့မျောနေပြီးတော့အခြေအနေဟာမတည်ငြိမ်တဲ့အတွက်သူ့ကိုဆေးရုံကနေတခြားကိုရွှေ့ဖို့အတအနေရှိတယ်လို့သူကကုသပေးနေတဲ့ဥဆောင်ဆရာကပြောလိုက်ပြီးတဲ့နောက်သူ့ရဲ့ဇနီးကရုရှားဆိုရကိုအခုလိုဝေဖန်လိုက်တာပါနဗောင်နီရဲ့ခန္ဓာကိုယ်ထဲမှာအလွန်ကိုအန္တရာယ်များတဲ့ဓာတ်ဝတ္ထုတစ်မျိုးကိုတွေ့ရှိထားတယ်လို့ရဲတပ်ဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီးနဗောင်နီရဲ့အဖွဲ့ကလည်းပြောပါတယ်ခင်ဗျာဒီအမေရိကန်အသံကနေတောက်ကြနေကြပါမြန်မာဘာသာစီစဉ်လေးကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားတာမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာတဘာတွင်ကိုဗစ် -19 ကူးစက်ခံရသူ20နီးပါးရှိလာတာကြောင့်ညမထရမင်းထုတ်ပြန်ပြီးတော်လာတဲ့ကန်တာလိုက်သလိုကျောင်းတွေကိုလည်းပိတ်လိုက်ရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါတဘာတွင်မှာပဲရခိုင်ပြည်နယ်မြို့တော်စစ်တွေမှာကိုဗစ် -19 ကူးစက်ခံရသူ18ဦးနဲ့မြောက်မြို့နယ်မှာတဦးအတည်ပြုခဲ့ပြီးနောက်ဒီကနေ့ကစလို့ညမထရမင်းထုတ်ပြန်လိုက်သလိုတော်လာလှုပ်ရှားမှုတွေကိုလည်းကန်တာလိုက်ပါတယ်ကန်တာမင်းနဲ့ပတ်သက်လို့ဒေသခံတွေကိုတိပေးဖို့စီစဉ်ထားတယ်လို့လည်းရခိုင်ပြည်နယ်ဆိုရဖွေပြောခွင့်ရစေဘင်သာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ်
မျိုးရင်းကတော့အခုနေပြီးတော့ကျွန်တော်တို့ဒီနေ့လယ်ပိုင်းမှာပဲကျွန်တော်တို့ stay home နေထိုင်ဖို့တော့ညံ့မယ်။အဲကျွန်တော်လိုက်လံပြီးတော့လည်းဒါနေထိုင်ဖို့အတွက်ဆန္ဒဆုံးတိုက်တွန်းမယ်။အဲနောက်ပြီးတော့ကျွန်တော်တို့ဒီနေ့ကျမဝင်ထိုင်တာကျွန်တော် suggestion နဲ့ဤပေါ့နော်။စီးဝဲတက်မယ်ဆိုရင်တော့မှအတူပဲတက်မယ်။အိမ်ထဲမှာနေတာအကောင်းဆုံးမှာအဲအဲ့ဒါတော့ကျွန်တော်ညပေးထားမှာဖြစ်ပါတယ်။အဲ့ဒီကျွန်တော်တို့ဒီလိုအပ်တဲ့ဟိုမလိုအပ်တဲ့ဆိုတာကဥပမာအစိတ်ဆော့ဘော့ဆိုင်ရီပေါ့နော်ဆိုင်ရီအတွက်လောက်ထားလွယ်ပြီးတော့ဆက်စစ်ဆိုင်ပြီးတော့ကျွန်တော်တို့ဟိုပိတ်ဖို့ကြည့်ပြီးတော့ပိတ်ဖို့ကျွန်တော်ပြောထားပါတယ
်ရပိုင်တွင်ကုဆွေမှုတွေတိုးလာတာကြောင့်စစ်တွေမျိုးမှာကန့်တတ်မိတွေထုတ်ပြန်ထားပြီးရေချောင်းလေချောင်းခီးစဉ်တချို့ကိုလည်းဆန်ငန်းခေရသလိုရခိုင်ပြည်နယ်နဲ့ဆက်တွေ့တော်လာနေတဲ့လမ်းတချို့မှာလည်းတမြင့်ကန့်တတ်ချက်တွေထုတ်ပြန်ထားပါတယ်နောက်ထပ်စောင့်ကြည့်လူနာ17ယောက်နဲ့တော်လာကန်တာထားသူတွေလည်းအများပြားရှိနေတာကြောင့်စစ်တွေမျိုးမှာကန်တာရှက်တွေထောက်ပြန်ထားရပါမယ်ထိခိုက်မှုအနည်းဆုံးဖြစ်အောင်ကြိုးပမ်းနေတယ်လို့လည်းရခိုင်ပြည်နယ်စိုးရဖွေပြောခွင့်ရဦးဝင်းမင်းကပြောပါတယ
်လောလောဆယ်တော့အကျဉ်းနိုင်ဆုံးဤတော့ကျွန်တော်စဉ်းစားပြီးတော့လုပ်နေပါတယ်ဘာဖြစ်လို့လဲဆိုတော့လော့ဒေါင်းချလိုက်တယ်ဘယ်သူမှအဝင်အတွက်မရှိရဘူးဆိုတဲ့အချိန်မှာကြတော့ဟောဒါကျွန်တော်တို့ရဲ့ဟိုလူတွေရဲ့စာဝတ်နေရတဲ့ပြန်ဆင်းဆက်ရတယ်လေနော်ဒါပေမဲ့ဒါအခုဒီနေ့အနေထားပြောတာပါ။ဒါပေမဲ့နောက်ပြီးဆိုဘယ်လိုကြောင်းလဲတော့မယ်။ဒါကတော့အနေထားပုံမှန်မူတည်ပြီးတော့အကြောင်းလဲရတော့ရှိနေပါလား။
တလားကျော်တွင်ပထမအကြိမ်ပြည်တွင်းကူးစက်မှုတွေဆက်တင်ခဲ့တဲ့စစ်တွေမှာတော့ယောဂဘိုးပြန်နေမှုထင်ရှားရဲ့အတွက်ည9နာရီကနေမနက်6နာရီထိညမထွက်ရပုံမှန်တလေးလေးကိုဩဂေါလ27ရက်နေ့ကနေစတင်ပြီးနှစ်လအထိထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စာတင်ကြောင်းတွေကိုလည်းယာယီပိတ်လိုက်ရတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါတယ်
။ဟုတ်တယ်ကျောင်းတွေယာယီပိတ်လိုက်တယ်
။ဒီကနေ့မနက်ပိုင်းကထုတ်ပြန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဟာစီဗီဘန်ဝန်ထမ်းမိသားစုဝင်တွေဖြစ်ပြီးကူးစက်ခံရသူတွေကိုဆေးရုံကိုယူဆောင်နေတယ်လို့လည်းစစ်တွေဆေးရုံအောက်ဒေါက်တာဇော်လင်ကပြောပါတယ်။
အဲ့တော့ဒီတော့ဒီနေ့တွေ့တဲ့9ယောက်ဟိုပါ10ယောက်ဆိုတာကပထမ case 305နဲ့ဘာကလို့ secondary contact ခေါ်တာ။အဲ့305က city bank ဝန်ထမ်းဖြစ်တယ်။အဲ့ဒါမျိုးဝန်ထမ်းတွေရဲ့မိသားစုဝင်တွေပေါ့နော်။အခုလက်ရှိကအဲ့သူကစစ်တေမျိုးပေါ်ကနေပေါ့မိသားစုဝင်အိမ်၄ရံနေပြီးတော့၄အိမ်မှာဒါ9ယောက်ပေါ့နော်။အဲ့အဲ့ဒါကိုကျွန်တော်ဆေးရုံကနေပြီးတော့ဒါတွက်ချူနေပြီးတော့အခုဆေးမှာတင်ခုဖို့ကျွန်တော်ဆောင်ရွက်နေပြီပေါ့နော်
။အစောပိုင်းဒေဗျူလူနာတယောက်နဲ့ဆက်ဆံရှိခဲ့တဲ့အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးစိုက်ပျိုးမွေးမြူတစ်တော်နဲ့တပ်တုပ်ရေးဝန်ကြီးဦးကျော်လင်တို့ကိုဓာတ်ခွေစစ်ဆေးရမှာတော့ယောဂါပိုးမတွေ့ရဘူးလို့လည်းစေဘင်သာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်။အော်ဒီကအဲ့ဒီအခြေအဖြစ်လာပါတယ်နေတဲ့ကအောင်ကြမ်းမှလည်းပါ။လက်ရှိကတော့ဟုတ်တယ်ဒီလိုကတော့နည်းနည်းတက်ခွဲထားရတဲ့ပုံမျိုးခွဲထားရဆိုမဲ့အလုပ်ကလုံးလုံးရတဲ့အတိုင်းမှာတော့ကိုနည်းနည်း social distance နဲ့ကျမရေးဝင်ကြတာနဲ့တော့ကျွန်တော်နေဆိုင်ရတယ်ပေါ့။ဟုတ်တယ်အဲ့လိုလို့လိုအပ်တဲ့1 2လို့ဆိုရင်တော့
လို့ပြောလို့ရတဲ့ဒီကြောင့်အမှချင်းတွေရောလုံးရရတဲ့အခိုင်အတာရှိတာပေါ့။ကျမရဲ့ဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ရှေ့ရ။ရခိုင်ပြည်နယ်မှာဒီကနေ့တည်ပြုလူနာ19ရောက်ပါဝင်မြန်မာနိုင်ငံမှာရောဂါကူးစက်ခံရသူ400ကိုရောက်ရှိနေပါတယ်။ဒေသတွင်းနိုင်ငံတွေမှာတကြောပြန်ရောဂါကူးစက်မှုတွေကြုံလေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှိနေမျိုးနဲ့မကြုံရအောင်သတိထားကြဖို့
်ပိတ်လိုက်သလိုမြန်မာတိုင်းငံလုံးကအကြောင်းတွေမှာလည်းကျန်းမာရေးနဲ့ပတ်သက်တဲ့စီကံချက်တွေတင်ကြဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ဒီကိန်းပြည်နယ်မှာတပတ်အတွင်းပြည်တွင်းကူးစက်သူ19ယောက်ကိုအတည်ပြုခဲ့ပြီးတဲ့နောက်ပြန်ဖွင့်လာတလတာရှိသေးတဲ့အခြေခံပညာအထက်တန်းကျောင်းတွေအားလုံးကိုပိတ်လိုက်ရတာပါ။ရောဂါကူးစက်သူတိုးလာပြီးနောက်ညမထွက်ရအမိန်နဲ့အသွားအလာတွေကန့်သက်ထားတဲ့ဒီကိန်းပြည်နယ်မှာကျောင်းတွေကိုပါပိတ်ဖို့အဆုံးဖြတ်ခဲ့ရတာလို့လည်းပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါရယ်
။ကိုကဟိုလေဒီကိုထည့်ပြတဲ့ကျောင်းတွေကိုယာယီပိတ်ခင်းလိုက်လေ။ပိတ်ခင်းနေတဲ့ကျောင်းယာယီပိတ်ခင်းပြတယ်။အများကြီးပဲပိတ်မှုတွေဒီကဖုံးဆဲပြီးတော့ကျွန်တော်ကအမေနမှုတွေကတခြားကျောင်းတွေကိုပြောအဲ့ဒါကတော့တောင်းလို့ယာယီပိတ်ထားမယ်လို့အဲဒီနေ့လည်းစားလို့ပေါ့ဒီနေ့လည်းစားလို့ကျုံးတာတော့မထွက်တင်ကတော့ရုံးချိုးကတော့တောင်းရပေးပုံစံလေးတော့ဖုန်းဆက်တယ်ဆက်ဆက
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇူလိုင်လကမှပြန်ဖွင့်ထားတဲ့အထက်တန်းကျောင်းတွေကိုယာယီပိတ်ဖို့နဲ့မဖွင့်ရသေးတဲ့ကျောင်းတွေအားလုံးကိုလည်းဆိုင်းငံ့ထားဖို့ညွှန်ကြားထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါတယ
်ဒီရမနေ့ကပဲကိုဗစ်ဘူကော်မီကနေပြီးတော့ပညာရေးဝန်ထမ်းတွေကိုစာထွက်တယ်လေအဖွင့်နေတဲ့အကြောင်းတွေယာယီခဏပိတ်ထားလို့ပေါ့နော
်ဟုတ်ကဲ့
မဖွင့်သေးတဲ့အကြောင်းတွေလည်းယာယီရဆိုင်ထားလို့ဆိုပြီးတော့ကိုဗစ်ဘူကော်မီကနေပြီးတော့ပညာရေးဝန်ထမ်းဝင်ယုံရွတ်ထွက်တယ်ဝင်ယုံကနေပြီးတော့မင်းညမချုပ်တော့မှဇာတ်စီရောက်တော့တော့ဒီနေ့စာထွက်လိုက်ပါပြီဒီခိုင်းဒီနေ့မှာရှိတဲ့အဲ့စာသားအတိုင်းပဲပေါ့ဒီခိုင်းဒီမှာရှိနေတဲ့တက်တန်းစင်းအကြောင်းတွေမဖွင့်သေးတဲ့အကြောင်းတွေလည်းပဲယာယီပိတ်ထားဖို့နဲ့ဖွင့်ဖို့ကပဲပြင်ဆင်နေတဲ့အကြောင်းတွေလည်းပဲဆိုင်ငံ့ထားဖို့ဆိုပြီးတော့စာထွက်လိုက
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မဲ့အန္တရာယ်ကိုသတိပေးနေချိန်မှာပဲပြည်ရင်းကူးစက်မှုတွေလည်းတိုးလာနေတာပါဒီအတွက်စာတင်ကျောင်းတွေမှာကျန်းမာရေးအတွက်သတ်မှတ်ထားတဲ့စီကံတွေကိုလိုက်နာမှုရှိအောင်သတိပေးဖို့စီစဉ်နေတယ်လို့လည်းဒေါက်တာတင်မဝင်းကပြောပါတယ
်တို့နေ့စဉ်လောက်မဲ့ကိစ္စအကြောင်းဝင်လာတဲ့အခုချိန်တိုင်းလက်ရှိပါညာပေါ့အဲ့ဒါညာရှော့လို့မရဘူးလေသာသာတော်ထက်ထက်ဖို့စီစဉ်မှမယ်ဒါဆိုရန်ကုန်မှာလည်းတော်တော်လေးဒါနဲ့ပတ်သက်လို့ပို့စာတွေကများလာပြီလေအဲကြောင့်မို့ဆရာတို့ဒီဟာနဲ့ပတ်သက်ပြီးထပ်ပြီးသတိပေးတဲ့စာတွေတော့ထပ်ဖို့တော့ကျွန်တော်စဉ်းစားထားတယ
်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတချို့မှာယောဂကူးစက်မှုတွေမြင့်တက်လာနေတာကြောင့်ကက်ယောဂတကြောပြန်ပြန်မဖြစ်အောင်ကျန်းမာရေးဝန်ကြီးဌာနကသတိပေးနေသလိုရန်ကုန်မန္တလေးစတဲ့လူဦးရေတူထပ်တဲ့မြို့တွေမှာရှိတဲ့ကျောင်းတွေမှာယောဂကူးစက်မှုအန္တရာယ်ပိုများနိုင်တဲ့အတွက်ပိုပြီးသတိထားဖို့လည်းတိုက်တွန်းထားပါတယ်အထူးသဖြင့်အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့လိုယောဂကူးစက်မှုတွေကြုံရတဲ့နိုင်ငံတွေနဲ့နီးစပ်တဲ့မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်တွေကအကြောင်းတွေမှာအထူးဂရုစိုက်ဖို့လဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒေါက်တာမြင့်ထွေးကမနေ့တုန်းကပဲကက်ယောဂကာကွယ်ရေးစီရင်နည်းပညာပံ့ပိုးမှုကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်ရှင်။ကျွန်မအိမ့်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ယောဂဘူရှိသူနဲ့ထိတွေ့မှုမရှိတဲ့အပြင်ပြပခေးသွားရာဇဝင်မှာမရှိပဲပြည်ရင်းကူးစက်ခံရသူအတီးပြူလူနာတွေတိုးလာနေချိန်နှစ်ဆက်ဘက်တွေကအဝင်အထွက်တွေကိုတိုးမြှင့်စောင့်ချက်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျမရင်နဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ချက်ထဲမှာစစ်တွေမျိုးမှာအသွားအလာကန့်သက်ထားသူတွေကလူနာသစ်၁၀ဦးတိုးလာပါတယ်။ပြပခီးသွားရာဇဝင်မရှိတဲ့ဒီလူနာသစ်တွေဟာတခွဲတီပြူလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့တာမဟုတ်ပေမဲ့တစ်ဆင့်ကကူးစက်ခံရသူတွေဖြစ်နေတာပါ။ရသက်တစ်ပတ်အတွင်းမှာတချို့ပြန်ပြည်တွင်ကူးစက်ခံရသူလူနာသစ်၁၉ဦးထိရှိနေတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်ဖို့နေဆက်တွေမှာပါစောင့်ကြည့်နေကြောင်းတမူးဂိတ်ဘုတ်ကိုတွားရောက်စစ်ဆေးနေတဲ့အကြောင်းသခိုင်းတိုင်းလူဝင်မှုကြီးကြပ်ရေးနဲ့လူဆွာအရင်းမြင့်ဝင်ကြီးဦးမိုးကျော်သူကပြောပါတယ်။
အခုလုံးလုံးစက်ကိုကျွန်တော်ကားပေါ်မှာလေဆက်ကိတ်ကိုသွားနေတယ်။ဂိတ်ဒီခြေပြင်းသွားကြည့်ရင်လည်းဒီဒီလေဆက်ဝင်ပေါက်ဒီပေါ်တော့တရဝင်ပေါက်တွေကတော့ပိတ်ထားတယ်။အခုဝင်ပေါက်တွေကနေဒီလိုမှတကယ်ဝင်နေတာရှိမရှိအဲ့ဒါတွေကိုတော့ကျွန်တော်တို့ကအစစ်ဆေးရမှာပေါ့
။ပြည်ရင်းကူးစက်မှုစတင်လာတဲ့အကြောင်းရင်းကိုသိချာမသိရသေးတဲ့အချိန်မှာနေဆက်ဒေတာဖြစ်တဲ့ရခိုင်ပြည်နယ်မှာလူနာသစ်တွေလည်းထပ်တိုးလာနေလို့ဒီရောဂါထိန်းချုပ်မှုအတွက်သေချာချက်မှတ်တင်တယ်လို့ကိုဗစ်တိုက်ဖျက်ရေးမှာစေတနာဝင်တဲ့အဖြစ်ဆောင်ရွက်နေတဲ့ဒေါက်တာနေမင်းထက်ကတိုက်တွန်းပါတယ်
။ဆက်တွေလို့ဒီမြောက်ရင်းလဲဆောက်လို့ပေါ့နော်အဲ့မှာကြောင့်လဲကျွန်တော်ကောလာဟာလာလို့လည်းသတင်းကြတာသူအောက်ပိုင်းကနေပေါ့ဟိုကွာရန်တင်းမဝင်မဲမဆောက်နိုင်မဲဝင်တဲ့လူတွေရှိတယ်လို့ကျွန်တော်တို့ကြားရတယ်ပထမတစ်ချက်ကတော့ကျွန်တော်အနေနဲ့ပြည်ပပြန်လာတဲ့လူတွေသိချစီစဲရမယ်ပေါ့နော်ဒီထက်ပိုပြီးတင်းကြရမယ်ဟိုခိုးဝင်တဲ့လူတွေမရှိအောင်ပေါ့နော်ပြီးပါရင်ဒီကျမိုင်းနဲ့ပတ်သက်ပြီးတော့လဲဒီစစ်စစ်မှာရှိတဲ့လူများကပြောတာသူတို့တွေကမဆောက်မတက်ဘူးပြောတယ် စ်တင်ပါလေကိုအရင်ရက်ပိုင်းနေရာအစားလေ
ဟုတ်က
ဲ့ဒါတွေကိုလည်းသူစိတ်နှင်းကြက်ထက်လောက်ရမယ်အဓိကအဲ့နှစ်ခုသိချာလောက်ရမယ
်ပြည်တွင်းကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလည်းတရားမဝင်တဲ့ဇက်ဖြတ်ကျော်ဝင်ရောက်လေးရှိတဲ့နေရာတွေကိုတင်းတင်းကြက်ကြက်စောင့်ကြည့်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ကပြောပါတယ
်ကျွန်တော်နေဆက်ကတရားဝင်ကုန်စည်စည်းစင်းမှုရောဟောပါရောအကုန်ပိတ်တာအမေသားတော့သူကရဲရတယ်ရဲဟွာလျောက်လဲလုထားတယ်ကျွန်တော်နေဆက်ကတော့မဝင်တော့ဘူးဟိုဘက်ကနေတရားမဝင်ဒီအစိုးရလက်ခံရေးပိတ်ထားတဲ့အချိန်မှာပြန်ဝင်လာတဲ့လူတွေကိုလည်းဒီအချိန်မှာလဝင်တော့အေးအေးယူခံမယ်အေးအေးယူတာလည်းရှိတဲ့အတွက်ကျွန်တော်ရှိမှပြန်ဝင်လာမှရှိဘူးနော
်ဒီကနေ့မှာပဲထိုင်းရောက်မြန်မာရွှေပြောင်းလုထား900ဝန်းကျင်ထိုင်းမြန်မာအမှတ်နှစ်ကိတ်ကနေပြန်ဝင်လာကြပြီးတော့သူတို့ကိုသက်ဆိုင်ရာ quarantine center တွေမှာ21ရက်တာအသွားလာကန့်သတ်ထားဖို့စီစဉ်နေတယ်လို့သိရပါတယ်ကဲယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ပြီးစစ်တွေမြို့နယ်ပြည်သူတွေကိုမိမိနေအိမ်မှာသာနေထိုင်ရေးအစီအစဉ်စတင်မှုအတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ညကပဲထုတ်ပြန်လိုက်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးနောက်ရှေ့လာမယ့်နှစ်မှာဆောင်ရွက်ဖို့ရည်မှန်းထားတဲ့နေကြာရေးလုပ်ငန်းစဉ်တွေကို21ရာစုပင်လုံးသုဒ္ဓညီလာခံအဆုံးသတ်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးနောက်ဆုံးနေ့မှာပဲ2020ပြည်နှစ်အလွန်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအစီအစဉ်သစ်ကိုဒေါက်တာဆန်းစုကြည်ကထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်သစ်ကိုညီလာခံဖွင့်ပွဲနေ့ကပြောကြားခဲ့တဲ့လုပ်ငန်းစဉ်3ရက်နဲ့ဖော်ဆောင်သွားမှာဖြစ်တယ်လို့လည်းညီလာခံမိန့်ခွန်းမှာပြောကြားခဲ့တာပါ
ဒီအစီအစဉ်သစ်ဟာဒီကနေ့ချုပ်ဆိုလိုက်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3ကိုချီချီရောက်ရောက်အကောင့်ထဲပေါ်ထွန်းရပါမယ်ဒီအစီအစဉ်သစ်ဟာ MCA လမ်းကြောင်းအတိုင်း UPDJC နဲ့ JMC ရန်တရားတွေပုံမိုခိုင်မာအောင်အထောက်အကူပေးနိုင်ရမှာဖြစ်တယ်လို့NCA လက်မမထိုးရသေးတဲ့အဖွဲ့အစည်းတွေပါပါဝင်လာနိုင်ရေးကိုလမ်းဖို့ပွင့်ထန်ရပါမယ်။ဒီစင်သေးဟာဆွေးနွေးညှိနှိုင်းမှုအဆင့်ဆင့်မှာပါဝင်နေတဲ့အစုအဖွဲ့အစည်းအစည်းကကိုယ်စားလှယ်တွေကိုပညာရဆိုင်ရာအထောက်အကူတွေပြုပေးနိုင်ရမှာဖြစ်တယ်လို့ကျမတို့နိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုလက်တွေ့ကျကျဖြေရှင်းနိုင်မဲ့ရွေးချယ်စရာနည်းလမ်းတွေရှာဖွေဖော်ထုတ်ပေးနိုင်ရပါမယ်။ဒါဟာ2020အလွန်ကျမတို့ပထမဆုံးဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းတစ်ခုဖြစ်ပါတယ
်။ညီလာခံနောက်ဆုံးနေ့မှာပဲဆွေးနွေးသဘောတူညီထားတဲ့ပြည်ထောင်စုသဘောတူညီချက်အစိတ်ပိုင်း3ကိုအစိုးရတက်မတော်လွှတ်တော်အစုအဖွဲ့တိုင်းသားလက်နက်ကိုင်အစုအဖွဲ့နဲ့နိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေပါဝင်လက်မှတ်ရေးထိုးအတည်ပြုခဲ့ကြပါတယ်။ညီလာခံဖွင့်ပွဲနေ့ကပြောကြားခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်3ရက်ဟာအမျိုးသားပြည်လဲရင်ကြားစီရင်နဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်2ရက်ကိုပူးတွဲအကောင်အထည်ဖော်ဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပူးတွဲဖော်ဆောင်ဖို့ဒီနှစ်ချက်ကထွက်ပေါ်လာတဲ့သဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုဆောင်ရွက်ဖို့ဆိုတာတွေဖြစ်ပါတယ်အစည်းအဝေးအသစ်ကိုတင်ပြပြီးတဲ့နောက်မှာတော့ပြည်တော်စုသားအလုံးကသဘောတူလက်ခံတဲ့ပြည်တော်စုလက္ခဏာတရက်တိဆောက်ရေးနဲ့စင်စက်မပြတ်တွဲဆုံဆွေးနွေးရေးလမ်းကြောင်းပေါ်မှာရှိနေရေးဆိုတဲ့အချက်တွေကိုလည်းလေးထားပြောကြားခဲ့ပါတယ်။ဒီနေ့ကျင်းပတဲ့ညီလာခံနောက်ဆုံးနေ့ဖွင့်ပွဲသဘာပတိမိန်ခွန်းကိုတော့တိုင်းသားလက်နက်ကိုင်အဖွဲ့ရရဲ့ခေါင်းဆောင်နိုင်ဟန်သားကပြောကြားခဲ့ပြီးလက်ရှိလက်နက်ကိုင်ပြပခရေချုပ်ငင်းရေးအတွက်အခုလိုပြောဆိုပါတယ်
။ဒီလက်နက်ကိုင်ပြပခကိုနှစ်ပေါင်းများစွာအင်အားသုံးဖြည့်ရှင်းခဲ့တော့လေဒီနေ့အထိရော့ကျသွားခြင်းမရှိခဲ့ပါပြည်လည်နိုင်တဲ့အလားအလာလည်းမရှိပါဒါကြောင့်မှန်ကန်တဲ့နီးနာအစ်စ်နဲ့ဖြည့်ရှင်းသွားဖို့လိုပါတယ
်ဒီလိုဖြည့်ရှင်းဖို့အတွက်လွတ်လပ်မှုဒဏ်တို့ညီမြမှုနဲ့ကိုယ်ပိုင်ပြန်ထမ်းခွင့်တွေရရှိဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ် Sababdi Powin, Dudia Bojoji Jabiga, Sababdi Nigonjo Amazga, Piojaya Maro, NCA Lemami, Tudide, Dianari, Jego, Akulu, Tedwin Piojabade.
And see, in a son when he did, Sunday Warima, Baba Wine, Diana Lenagan, Quaziriha, Immigracy Net, Padres Nigu, Chigane, Biram Tisamuma, Adudua, Bawan Samapu, Bari Luani Dele, Crystal Suni, Jimpianda, Padibaka Rigu, Pishina Ine, Sule. Yusaya, Mangane Taragari, Shini Balia, Bajau, and a guy, Tonsu Nidale Sure, Chigan John Diaru, Porobi, Jerunya, Shinumbu, Taiwan Grima, Dana Lanagan, Posina Alo, Ubao, Bawan Lao, Chusa, Songpu Luajau, a Genon in Tindal.
Tabi, Yashi Tare, Pidonsu, Bodunni, Jedrego, Celeste Swinwe, Gonte Poyama, Han Gemini, Pivin Pionle Murigo, Tri Tabone, A Chocha Anna, Timiani Mugo, Matigai Sebo, Taiton Pioja Bade. Dine Lema Yeto, Debuted, Pidonsu, Bodu Sajo, Say Bain Tomaro, A Bain Tombain Bawenbi, A Bain Tima, NCA, Gonte Pomusaya, Mubon, the Bodunni Jet Sangaje, A Bain Nit, Natonese alone, A Sing Light Longans in it, A Sing Light Gonte Pomusaya, Seaje, A Bain Tom, Democracy Net, Federal Snego, Chicane, Pidonsu, Tisoye Sanya, Lanyon Chicamu, Naja Dugo, the Bodu Gejara, Chipare.
ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့နယ်ကရဟင်ဂျာဒုက္ခတဲစခန်းမှာမိလောင်မှုဖြစ်ပွားရာကခလဲငယ်တအူတေဆုံးပြီးအိမ်အများပြားမိလောင်ပျက်စီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါစစ်တွေမြို့နယ်မှာရှိတဲ့အောင်တော်ကြီးမြောက်ကျေးရွာဒုက္ခတဲစခန်းမှာမိလောင်မှုကြောင့်လက်သားအရွယ်ကလေးတအူတေဆုံးခဲ့တယ်လို့အိမ်တောင်စုရှစ်ဆယ်ရှစ် ခံတဦးဖြစ်တဲ့ဦးမောင်မောင်ကပြောပါတယ်
။ကလေးတယောက်ပါလေ၄စိမ့်ငါရဲ့ပါ၄စိမ့်ငါရဲ့မွေးတာအဲ့ဒီကလေးတယောက်ကွန်းသွားတယ်။ဟိုကျန်တဲ့တိကျတဲ့တော့မရှိဘူး
။သမင်းချက်ရာကနေဖြစ်ပွားခဲ့တဲ့မိလောင်မှုကြောင့်အင်ချေအများအပြားထိခိုက်ပျက်စီးခဲ့ရတယ်လို့လည်းတောက်ခတဲ့စခန်းကော်မတီဝင်ဦးမောင်မောင်ကပြောပါတယ်။
ဒီမှာဦးလိုမျိုးအပန်းချောက်မှာဒီမင်းရှုမင်းလုံးခင်ဟာမလားအဲ့ဒီမှာနေပြီးရင်အဆောင်ဒီကနေပြီးစက်တလုံးရှိပါလေအဲ့ဒီစက်တလုံးရဲ့မိသားစုကအင်တုံသူစုဖြစ်စင်းနေရှိစုရှိပါလေလူကြီးကနေပြီးဒီဘလောက်ကိုဆိုရင်လေးရမယ်ခဏခဏတူလူကြီးကလေးရမယ်ခဏခဏတူပါမဟုတ်ဘူးသူကဘလို့ပြောမစွသူကအင်မှာနေပြီးစားဘွားတာတမချစ်တာပေါ့တမချစ်တာကနေပြီးမင်းလောင်တော့တာကိုနေစုဖို့သူတို့လာတဲ့နောက်ကျတော့တယ်ဒီမှာကနေပြီးစင်ကစင်မီလီစင်မီလီကကိုလိုပါသွားတယ်သူတို့လာတဲ့ရှင်စုနိုင်ကိုဝမင်းတော့ဗောဂျီဂျီနဲ့ပြောလာတဲ့မင်းသားလေအေးမင်းသားသူတို့လာတော့နောက်ကျတော့တယ်နောက်ကျတော့ကဒီမှာစင်မီလီစင်မီလီမှတို့အကုန်ပါသွားတယ
်လက်တလုံးမိဘတိပြည်သူတွေအကူအညီလိုအပ်နေတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်အခုမိလောင်မှုဖြစ်ပွားခဲ့တဲ့တောက်ခတဲ့စခန်းမှာခံမှန်းချေလူအရေ12,000လောက်ရှိနေပြီးရခိုင်ပြည်နယ်မှာ2012ခုနှစ်တုန်းကလူမှုအတိုင်းအဝန်ကြားပြည်ပခဖြစ်ပွားရာက OIM ဆုတ်ခွာရသူရိဟင်ဂျာတွေအများစုနေထိုင်နေကြရတာပါ2018ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မှာနေကြားဆောင်ရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုတွေကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေနောက်ဆက်သွဲအဖြစ်တိုင်းနှင်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရဖူးပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်လက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူထားပေမဲ့အခုထိတော့အစီအစဉ်ကိုအကာအထည်မဖော်နိုင်သေးပါဘူးရှင်။ကျမအကနော်ရန်ကောင်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ထိုင်းနိုင်ငံဘက်ကိုတင်ပို့မဲ့မူရစေဝါအမြောက်များကိုမြန်မာနိုင်ငံဘက်မှဒီတစ်ပတ်ထဲမှာဖမ်းဆီးမိခဲ့ပြီးတဲ့နောက်ထိုင်းအနာပိုင်းတွေကဒီကနေ့မှပဲနေဆက်မှာလုံခြုံရေးတွေတင်းကျပ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံတက္ကရိုင်မဲဆောက်မြို့ဖို့ဖရာမြို့နယ်ဘဝီလန်အမှတ်30ကျေးရွာနဲ့မျက်နှာချင်းဆိုင်မိုးရင်းမြစ်ကိုတောင်ရင်းမြစ်တစ်ဖက်ကမ်းကမြန်မာနယ်စပ်မှာ ice မူရစေးဝါးတွေနဲ့ဒိန်းပြူစုစုပေါင်းကီလို1800လောက်တယ်ဆောင်လာတဲ့ကုန်တင်ကားနဲ့အတူမြန်မာနိုင်ငံသား၄ဦးကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ဒီကနေ့မှပဲထိုင်းနယ်စပ်မှာလုံခြုံရေးတင်းကျပ်လိုက်တာပါမြန်မာနိုင်ငံဘက်ခြမ်းမှာမူရစေးဝါးအမြောက်များကိုဖမ်းဆီးမိတဲ့အကြောင်းကိုတော့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့DGPA တရင်906နဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကထိုင်းအနာပိုင်းတွေကိုအတိပေးအကြောင်းကြားခဲ့ပြီးတဲ့နောက်လုံခြုံရေးတင်းကျပ်လိုက်တာလည်းဖြစ်ပါတယ်။ဖမ်းဆီးမိတဲ့မူရစေးဝါးတွေဟာထိုင်းဘက်ငွေတန်ပေါင်း1,100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းထားပြီး ไทยนั่งเงาเจ็บปวดพิจารณ์เลยตอนวันศุกร์ดูดีกูกาบีดีกันเร็วไทยเป็นเรื่องอะไรมาพบยานีบาร์เลยไทยนั่งเงาเป็นปูเม่ไม่ใช่ว่าเมียวเมียกูพันธุ์สิมีเกี่ยบีเรนเอาดีกันเนี่ยมาเว่ยยามานั่งเงาเนี่ยเนื้อเส้นที่จะหนีเลยไทยนั่งเงาตักเหยียงอาณาบริเวณก็พบพระมิวเนี่ยมาชี้เลยวันนี้เนี่ยบ้านหุยหลังพบพระสาเหตุเจียวดีก็เรื่องเงินเกี่ยงเสียกูก็กงพิสิทธิ์สั่งเลยเกี่ยวกับไปเลยบีลงจงเยี่ยงกูตัวมีท่าจ้าพบพระมิว အကျောင်းကဘယ်လိုဆောင်ပါမလဲဒီဆက်သွေးပေါ်ပါတာတော့ဒီမှာဒါဒီနေ့တော့ဒီကောင်ပါအခုဆိုရင်တက်ခရိုင်ထဲကဖော်ပြနေမိဟာမူရင်မှောက်ကိုသမားတွေလူပွဲစားတွေရဲ့မူရင်စေးတွေနဲ့လူတဲဆောင်ရအဓိကလမ်းကြောင်းဖြစ်လာနေလို့ထိုင်းနိုင်ငံအနေနဲ့အချိန်မီတားစီကာဝင်နိုင်ဖို့အတွက်ဒီလမ်းတွေကိုပိတ်ဆို့လိုက်ရတာဖြစ်ကြောင်းမူရင်စေးဝါတွေဖမ်းမိတဲ့နေရာနဲ့အနီးဆုံးနေဆက်လေကိတ်ဝင ပြီးဆက်တဲ့မိနေနဲ့ခါမှာတော့ဖမ်းမိတာမှန်ကန်ကြောင်းဟုတ်တာအတိပြုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးမြန်မာနိုင်ငံပါဝင်ရွှေသရီကန်ဒေသနိုင်ငံဒီမှာမကြသေးခင်ကစိတ်ကြွသေးတဲ့အများပြားဖမ်းဆီးမိနေတာကိုကြည့်ရင်ကမ္ဘာတဝန်းလုံးမှာကပ်ရောဂါထိန်းချုပ်ရေးအာရုံစိုက်နေကြဘူးရစီဝါမှာကိုကိုင်းနေကအခွင့်အောက်ယူနေတဲ့လက္ခဏာတရချစ်ချောင်းကိုလည်းကုလသမဂ္ဂမူရစီဝါနဲ့ Jamama E Ma Tanyaman is a gun in the people near Aba.
VOA American Tanya Radio Ne Yomedanya C Sinego, American Piranzu, Washington DC Murogani Tolin Benibare. American Piranzu Ma COVID 19 Yoga Kusep Pian Pamu Yebo Chini Jao. VOA Radio Ne Yotan C Sinego Yai Pongzan Pian Tolin Benibare. Radio C Sinego Mane Chanaigani Kunanai Tine Nya Kunaigani Senai T Chini Mabe Tolin Benibare. Yomedanya C Sinegoro Nizin Nya Kunanaigani Kunanai Gueti Bowman Sebi Tolin Benibare, VOA Tolin Jadego, Radio Net, Joru Slano Obien, VOA Facebook Samyana Male, Nasin Chishu Nanyabare Kamya.
Minglavashin, Gusapiro Mutamik and Abu, Smart Kimutrigat in Sebi Bame, American Pian Suma, Mutamiri, Mebi Wingu, Puzio Chubu, Chica Urima, Diawin, Tama, Pia Tangera, Didrin Pachemabe, Nidia Pigababi. American mute me, dear way, maybe when Yaburo, a mute me at Jalo Shadri, says Sunny Miaswa, Kakeke, Yunk and Lushake Jaraba. American mute me, yet the Mawin, maybe when it do, then do a queen ye dread, type woman, Lushamuri, itchow, did the impair mute me canama, Susie didn't set Tavarishin. ဒီနေ့အချိန်မှာအမေရိကန်မျိုးသမီးတွေကိုလွတ်တော်အတွင်းမှာနိုင်ငံအုပ်ချုပ်ရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာပါဝင်လှုပ်ရှားနေတာတွေ့နိုင်ပေမဲ့လို့လူငယ်တဲ့နှစ်တရာအခုလိုအချိန်တုန်းကတော့အမျိုးသမီးတွေဟာမဲပေးခွင့်အောင်မရခဲ့ကြပါဘူး။စကွေးရဆူနောင်ပိုင်းနဲ့20ရာစုစော်ပိုင်းကာလတွေမှာအမျိုးသမီးတွေဟာသူတို့အဖို့အထင်သေးလောင်ပြောင်မှုတွေဖြစ်နေမှုတွေကိုကြုံလင်ပြီးအမျိုးသားတွေနဲ တိုင်းပြည်မှာအပြောင်းအလဲတွေဖြစ်လာအောင်လှုံ့ဆော်ခဲ့တာကိုတော့2016ခုနှစ်ကဒီမိုကရက်တစ်ပါတီရဲ့တမန်တော်အဖြစ်ရှင်ပြန်ခဲ့တဲ့သူလည်းဖြစ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကဒီလ19ရက်နေ့တုန်းကပဲဒီဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမိန့်ခွန်းမှာထောက်ပြပြောဆိုသွားပါတယ်
100 years ago yesterday the 19th amendment to the constitution was ratified
မနေ့ကအခုလိုအချိန်လူငယ်နှစ်တရာတော့က19ချိန်မြောက်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေစီစဉ်ရေးကိုအတည်ပြုနိုင်ခဲ့ပါတယ်။အမျိုးသမီးတွေဟာခြေတက်ပွဲတွေဆန္ဒပြပွဲတွေနဲ့အချင်းချခံရတဲ့အခြေအနေတွေကိုရင်ဆိုင်ပြီးပုံပြီးစုစည်းညီညွတ်တဲ့အခြေအနေတခုရလာဖို့အတွက်ဆယ်စုနှစ်ခုနှစ်စုရုန်းကန်လှုပ်ရှားခဲ့ကြရတာဖြစ်တယ်လို့ Mrs. Clinton ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည့်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတနင်္ဂနွေလုံးတိုင်းတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာအရှိန်မြင့်လာခဲ့တာပါ။အ အမျိုးသမီးကောင်းဆောင်တွေဦးဆောင်ပြီးနယူးယောက်ပြည်နယ် Seneca Falls မြို့မှာပထမဆုံးအကြိမ်အမျိုးသမီးအခွင့်အရေးညီလာခံကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့တာပါဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိလူသားအလုံးမှာတန်းတူအခွင့်အရေးရှိတဲ့ဆိုရာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတစ်ယောက်ရဲ့အခွင့်အရေးအပြည့်အဝခံစား권ရှိရမယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်권မဲပေး권ရှိရမယ်ဆိုတော့ Declaration of Sentiments အခွင့်အရေးကြေညာစာတမ်းတစ်စောင်ကိုအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေး권ကိုလှောင်ပြောင်တဲ့ရေးသားပြောဆိုရာတွေဖိနှိပ်ကြတွေရှိခဲ့ပေမဲ့လို့လည်းအမျိုးသမီးကောင်းဆောင်တွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမစုပ်ခဲ့ကြပါဘူးဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်သန်းပြီးတော့မှအမျိုးသမီးတွေအတွက်မဲပေး권ဆိုတဲ့သမိုင်းဝင်ခွင့်ရေးကိုရခဲ့တာဖြစ်ပါတယ်အမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံမှာတရားဝင်သတ်မှတ်ပြချမ်းပေးဖို့အဆိုပြုချက်ကိုကွန်ဂရက်လွှတ်တော်မှာ1898ခုနှစ်ကစတင်တင်သွင်းခဲ့ပြီး1918ခုနှစ်ကိုရောက်မှအားလွှတ်တော်မှာပထမဆုံးအကြိမ်အတည်ပြုခဲ့ပြီးအဲ့ဒီနောက်အထက်လွှတ်တော်မှာအတည်ပြုဖို့အတွက်ကိုနောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။1919ခုနှစ်ဇွန်လ4ရက်နေ့မှာမှအမျိုးသမီးတွေအတွက်မဲပေးခွင့်ကိုအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။ဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်စ်လ18ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတရားရလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်တိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့ဒီကနေ့အမေရိကန်လွှတ်တော်အတွင်းကထင်ရှားတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။
Women earned, worked for, marched, fought, starved, worked, starved, sacrificed everything.
သမားတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွန့်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းအလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းအလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ။
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားတရက်ကိုပြီးခဲ့တဲ့2019ခုနှစ်မေလ22ရက်နေ့ကအောက်လွှတ်တော်မှာကျင်းပခြင်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ပြောခဲ့တာပါအမျိုးသမီးတွေအတွက်အခွင့်အရေးနဲ့ခွင့်လန်းတွေဟာလွန်ခဲ့တဲ့နှစ်တရာကနေနှိုင်းဆိုင်ရင်အများကြီးကွာခြားပြောင်းလဲလာခဲ့ပေမဲ့လို့ယာနုံးပြည်တန်းတူညီမျှမှုရဖို့ကတော့ဆက်လက်တိုက်ပွဲဝင်ရအောင်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ဟဝိုင်းပြည်နယ်အခြေစိုက်Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific ဌာနကပေါင်းပေါက်ခါလည်းဖြစ် American စစ်မှုထမ်းဆောင်တယောက်လည်းဖြစ်တဲ့ဒေါ်မီမီဝင်းဘတ်ကပြောပါတယ
်အမျိုးသမီးတွေတော့ပါဝင်တော့ပါဝင်လာပြီဒါပေမဲ့အခုအချိန်မှာခေါင်းဆောင်နေရာမှာအမျိုးသမီးတော်တော်နည်းနည်းပဲရှိသေးတယ်အခုဆိုလို့ရှိရင် US ရဲ့ကျောင်းနေမှာပေါ့နော်ဒီ University တွေ College တွေမှာအမျိုးသမီးတွေကဘွဲ့ရတာပိုများတယ်အမျိုးသားတွေဒါပေမဲ့အလုတ်ထဲမှာကြည့်လိုက်လို့ရှိလို့ရှင်အောက်ချီမှာတော့အများကြီးရှိတယ်ဒါပေမဲ့အပေါ်တရားဝါလို့လို့ရှင်နည်းသွားအောင်ဆိုအခုဆိုလို့ရှင် US ပေါ့နော် American company တွေမှာဆိုလို့ရှင်900ခိုင်နှုန်းလောက်ပဲအမျိုးသမီး CEO တွေရှိတတ်တယ်ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအညီအမျှမရှိသေးဘူးနောက်ပြီးတော့လဲလာဇာဆိုလို့ရှင်လဲအမျိုးသမီးရတဲ့လာဇာကနဲ့အမျိုးသားရတဲ့လာဇာနဲ့ကွာနေသေးတယ်အမျိုးသမီးက20ခိုင်နှုန်းလောက်ချင်နည်းနေသေးတယ်ဆိုတော့အဲ့ဒီဥစ္စာမညီမျှမမျှတတာတွေအများကြီးရှိနေသေးတယ်ဆိုတော့လေအမျိုးသမီးတွေအမေရိကန်အမျိုးသမီးတွေအတွက်ကအများကြီးချီတက်ရအောင်မယ်ဂျန်တူညီမျှမှုရဖို့အတွက်သူတို့အများကြီးကြိုးစားရအောင်မယ်အနှစ်တရာနဲ့စာလိုက်လို့ရှင်တော့အများကြီးတိုးတက်တာတွေရှိပါတယ်ဒါပေမဲ့လည်းတရာရာခိုင်နှုန်းလောက်ပေါ့နော်မရသေးဘူးအခုဆို80ရာခိုင်နှုန်းလောက်တော့တော်တော်များများတိုးတက်လာပြီလို့ပြောလို့ရတယ်ဒါပေမဲ့လည်းဒီနိုင်ငံပို့တိုးတက်ဖို့အတွက်ပို့အောင်မြင်ဖို့အတွက်ပို့ပြော့ခိုင်မာဖို့အတွက်ပေါ့နော်ဆိုအမျိုးသမီးတွေအ ਨੇ စုံ900ရာခိုင်နှုန်းဒီထဲမှာပါလာလို့ရှိလို့ရှင်အမေရိကပေါ့နော်ပို့ပြော့တိုးတက်မယ်ပို့လုံခြုံမယ်ပို့ပြီးတော့တင်ကျိန်မယ်လို့ထင်ပါတယ
်အလားတူမြန်မာနိုင်ငံမှာလည်းလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအမျိုးသမီးတွေပို့ပြီးပါဝင်လာမယ်ဆိုရင်တိုင်းပြည်ရေရှည်ဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်လို့ဒေါ်မီမီဝင်းဘတ်ကပြောပါတယ်
ငင်းကြံရေးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တွေလိုက်ပြီးတော့လေ့လာထားတာပေါ့နော်ပြောတာအ ਨੇ စုံအမျိုးသမီးတွေ30ရာခိုင်နှုန်းအ ਨੇ စုံပေါ့နော်50ရာခိုင်နှုန်းဆိုပိုကောင်းတာပေါ့အ ਨੇ စုံ30ရာခိုင်နှုန်းပါလာလို့ရှိရင်တဲ့
ငင်းညာရင်းတဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကဟာတဲ့ပို့ပြီးတော့အောင်မြင်တယ်တဲ့အနည်းဆုံး20ရာခိုင်နှုန်းပို့ပြီးတော့အောင်မြင်နိုင်တယ်လို့သူတို့သိညာရှင်တွေကတွေးထားတယ်ဆိုတော့ဒီနိုင်ငံမှာအခုဆိုလို့ရှိရင်ပို့ပြီးတော့ငင်းညာရင်းတဲ့လုပ်ငန်းစဉ်တွေပို့ပြီးတော့အောင်မြင်ခြင်းတယ်ဆိုလို့ရှိရင်အမျိုးသမီးကိုပို့ပြီးတော့ထည့်လိုက်လို့ရှိလို့ရှိရင်ပို့အောင်မြင်မယ်လို့ထင်ပါတယ colonial pian pi lo to lan ne usa a myo thami de nya yi ba de li a myo thami de ba ro ma di lut lai ye ko pu pi lo aung mya aung lou nai ne lo ni ma ye tamai ma pian chi lai lo shin le tui ya de so ro di ni ma ba ma lut lai ye ro lou sia ma lo u da mai le ni ma nai ngan ko pu pi lo to tet aung pu pi lo ngain yan aung lou phu twet a myo thami de ba la le li pu pi lo di usa aung mya nai ne lo an di tin ma de
တကယ်တော့မြို့သမီးတွေဟာအရေးချင်းမရှိလို့မဟုတ်ပါဘူးသူတို့ရဲ့အရေးအသွေးတွေကျွမ်းကျင်ပညာတွေကိုအသုံးချခွင့်အပြည့်အဝမရတဲ့အခါသူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်တိုင်းပြည်အတွက်ပါဆုံးရှုံးမှုတွေဖြစ်လာစေတယ်လို့လည်းပေါမော့ကဒေါ်မီမီဝင်းဘတ်ကထောက်ပြပါဗျ
။ဒီကမ္ဘာလုံးမှာကြီးလိုက်လို့ရှင်တော်တော်များများအမျိုးသမီးတွေပါလာလို့ရှိလို့ရှင်အောင်မြင်တာတွေများလာတယ်။အကြောင်းမို့လို့လည်း UN မှာလည်းအများအားပြောတယ်အမျိုးသမီးတွေပို့ပြီးတော့ပါလာလို့ရှင်အမျိုးသမီးတွေကိုပါဝင်လည်အောင်လုပ်ပေးတဲ့နိုင်ငံနေဆိုလို့ရှိရင်ပို့ပြီးတော့တိုးတက်တယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကမလုံနိုင်တာမဟုတ်ဘူး။သူတို့တွေကိုလူအဖွဲ့စီကနေရာပေးမခံရဘူး။ဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင် University တွေ College တွေမှာကြီးလိုက်ရင်အမျိုးသမီးတွေကပို့ပြီးတော့တောင်မှဘွဲ့ချိတယ်။ဒါပေမဲ့တကယ်၍အလုပ်ငန်းတွေကိုဝင်သွားတဲ့အခါမှာသူတို့မှနေရာမရဘူး။နေရာမရတဲ့အခါကျတော့သူတို့လည်းဆုံးရှုံးတယ်။နောက်ပြီးတော့ပြည်သူလူထုလည်းဆုံးရှုံးတယ်။ဘာလို့လဲဆိုတော့သူတို့မှာရှိနေတဲ့တိညာနေသူတို့ရဲ့စွမ်းရည်တွေအဲ့ဒီဥစ္စာကိုသူတို့လုပ်နေတဲ့အဖွဲ့အစည်းဖြစ်ဖြစ်နိုင်ငံတော်ဖြစ်ဖြစ်အဲ့ဒီဥစ္စာမတုံးလိုက်ရတဲ့အခါကျတော့ညီမျိုးအလကားဖြစ်သွားတယ်ဖြစ်သွားပြီးတော့ဒီအဖွဲ့အစည်းတွေနိုင်ငံတွေကမတိုးတက်လာဘူးဒီဥစ္စာဆုံးရှုံးသွားတယ်ပေါ့နော်သူတို့ဒီအင်အားတွေဆုံးရှုံးသွားတယ်အဲ့ဒါကြောင့်မလို့အမျိုးသမီးကိုနိုင်လဲကိုယ့်ဘာကိုမဖယ်ထားနဲ့နောက်ပြီးတော့သူများတွေဖယ်လိုက်လို့ရှင်တယ်ဖယ်မခံနဲ့လို့အန်ဒီပြောချင်တာပေါ့အဲ့ကြဘာလို့လဲဆိုတော့ဒီမှာ US မှာဒီအမျိုးသမီးတွေလှုပ်လာတာသူတို့အကယ်၍ဒီလိုမလှုပ်ဘူးဆိုလို့ရှင်ဒီနေ့အန်ဒီတို့လည်းမဲပေးခွင့်ရှိမှာမဟုတ်သေးဘူ
းအမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းနဲ့လုံနိုင်စွမ်းအားတွေကိုရှော့မတွက်ပဲကိုယ့်ရဲ့ရွာလူမှုပတ်ဝန်းကျင်ကိုယ့်ရဲ့တိုင်းပြည်တိုးတက်ပြောင်းလဲမှုတွေအတွက်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုတာကိုတော့အမေရိကန်အမျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကသက်တည်ပြနေတယ်ဆိုတာတင်ပြရင်းနဲ့ဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမဖြစ်ပါရှင်။
ဘန်သူတဆွန်လင်းအမေရိကန်တခွင်အစီအစဉ်မှာကက်ယောဂကာလအတွင်းမြောက်ကယ်ရိုလိုင်းနားမှာကျောင်းပြန်ဖွင့်တာကြောင့်ယောဂကုသမှုတွေရှိလာပြီးတဲ့နောက်ကျောင်းပြန်ပိတ်လဲရတာနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ကြတဲ့ကျောင်းသူကျောင်းသားတွေရဲ့အမြင်နောက်ဒီကျောင်းပိတ်မပေးတာကြောင့်ဆန္ဒပြကြတဲ့ဂျော်ဂျီယာပြည်နယ်ကကျောင်းသူကျောင်းသားတွေအကြောင်းနဲ့နယူးယောက်ကဘောလင်းကစားရုံပြန်ဖွင့်တဲ့အကြောင်းတွေကိုကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာတပ္ပိမျိုးကမြောက်ကယ်ရိုလိုင်းနားတက္ကသိုလ် UNC ပိတ်လိုက်တာကြောင့်ကျောင်းသူကျောင်းသားတွေသူတို့နေအိမ်ကိုပြန်နေကြပါပြီ။ကျောင်းဖွင့်ဖို့ရဲ့အနေငယ်လူမှာပဲလူကိုယ်တိုင်တက်ရောက်တင်ယူရမယ့်အတန်းတော်တော်များများကိုပိတ်မယ်ဆိုပြီးတော့ UNC ကကြေညာခဲ့တာပါ။ Aaron House Resident Hall အဆောင်ကနေနေအိမ်ကိုပြန်မဲ့ပထမနှစ်ကျောင်းသူ Mackenzie Holland ကအခုလိုပြောပါရတယ်
။ I definitely sobbed.
မနေ့ကတနအီလောက်မူလဲရပါတယ်ဒီလိုဖြစ်မယ်ဆိုတာကိုသိပေမဲ့လည်းတခြားတငယ်ချင်းတွေလို့ကျောင်းသားဘဝပျော်ပါခွင့်မရတာကိုစိတ်ပြက်မိပါတယ်လို့သူကပြောသွားတာပါ UNC ကျောင်းဝင်းအတွင်း COVID-19 ရောဂါကူးစက်နေတဲ့နေရာလေးခုတည်းကတခုမှဟော်လန်နေခဲ့တာပါသူ့ရဲ့အခန်းပေါ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူနဲ့တွေ့ခဲ့အပြီးပြန်လာမှာကူးစက်ခံရတယ်ဆိုတာကိုစစ်ဆေးတွေ့ခဲ့ပြီးတဲ့နောက်ကျောင်းသားကဟိုတယ်မှာတီးခြားခွဲနေထိုင်စေခဲ့ပါတယ်အခုလိုအခြေအနေကြောင့်ကျောင်းသားဘဝအပြည့်အဝဖျက်ဆီးခွင့်မရပေမဲ့လည်းကျန်းမာရေးမထိခိုက်ဘူးတော့အရေးကြီးတယ်လို့ဆိုရတယ်။ကျောင်းသူ Oyen Rocky Popular ကအခုလိုပြောပါရတယ
်။ I mean I'm sad but I know that like cuz 2020 like passing
စိတ်မကောင်းပါဘူး။ဒီနှစ်2020ဟာဘယ်လိုပဲဖြစ်မယ်ဆိုတာတော့သိမိသားပါ။ပွင့်နေတဲ့ပင်အခမ်းနားနောက်ဆုံးနေ့ကျောင်းသားဘဝဒါရီအလုံးရဆိုင်ကုန်တယ်လို့အခုဆိုရင်လည်းပထမနှစ်စတက်ပါမယ်ဆိုကမှမတက်ရပြန်ပါဘူးဒီလိုချင်းတွေကိုမကြိုက်ပေမဲ့လေဘေးရန်တွေကင်းကင်းဖြတ်တန်းရတာကတော့ပူကောင်းပါတယ်လို့ပြောပါတယ် အခုလိုအခြေအနေကြောင့်အိမ်ပြန်ရမယ့်ကျောင်းသူကျောင်းသားတွေကိုကျောင်းကဝန်ထမ်းတွေတမကဆရာဆရာမတွေကလည်းကူညီကြပါတယ်။ဒါပေမဲ့လည်းနှစ်ပတ်အတွင်းအရွှေ့အပြောင်းလုပ်နေချိန်မှာကျောင်းပရဲ့လိုအပ်ပေမဲ့မရတာကြောင့်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။ကျောင်းသားတဦးဖြစ်တဲ့ Pablo Jimenez ကကျောင်းစီတွေပေးထားတာပြန်ပေးဖို့မျှော်လင့်ပါတယ်။အခြေအနေကြီးတစ်ခုလုံးကတော့စိတ်သက်ကြစရာပါလို့ဆိုပါတယ်။ယောဂကုသမှုတွေရှိနေသေးတာကိုသိပေမဲ့ကျောင်းသူကျောင်းသားတွေအဆင်ပြေအောင်လို့အချိန်မီကျောင်းတာဝန်ရှိသူတွေကဆောင်ရွက်မှပေးတာကိုတချို့တွေကလည်းမကျေနပ်ကြပါဘူး။ Gap Gardegina ကအခုလိုပြောပါတယ
်။ Really the administration all over the UNC system
ဒေသအသီးသီးကလာကြတဲ့ကျောင်းသူကျောင်းသားတွေကြောင့်ယောဂကုသနှန်းတယ်လို့မကူးဆန့်နိုင်တဲ့အခြေအနေတွေရှိတယ်ဆိုတဲ့အချက်ကို North Carolina တက္ကသိုလ်တာဝန်ရှိသူတွေကမျက်ကွယ်ပြုနေပါတယ်လို့သူကပြောသွားတာပါ။သူကတော့ကျောင်းစာသင်ခန်းမှာသင်ကြားရတာကိုပိုကြိုက်ပေမဲ့လည်းကျောင်းမှာယောဂကုသနေတာကြောင့်အခုလိုအစောတလင်းအမြန်ပြန်ပိတ်လိုက်တယ်လို့ပြောရတယ
်။ We're going to be back a few weeks. They're going to call it. We're going to go home because it's going to be too dangerous.
ကုသမှုအန္တရာယ်လည်းအတော်များတာကြောင့်သတင်းပတ်နိုင်ငံရောအင်ပြန်နေရမှာပါ။ကျောင်းဖွင့်နေဆိုပြီးတော့အသက်အန္တရာယ်ဖြစ်တဲ့အထိတော့သူတို့လုံးမမဟုတ်ပါဘူး။အဲ့ဒီလိုသာဖြစ်ရင်တော့လူတွေကသူတို့ကိုအဆိုးမြင်ကုန်ပါလိမ့်မယ်လို့ကာတာဂျီနာကပြောတော့တာပါ။မကြခင်အမေရိကန်ဆောင်းဝီယာဒီကိုရောက်တော့မှဖြစ်တာကြောင့်ဒီအချိန်မှာနှစ်စင်ဖြစ်ပွားလေးရှိတဲ့တုတ်ကွေးအန္တရာယ်ကလည်းစိုးရင်ကြပါအခုအခါမှာကိုဗစ် -19 ကာကွယ်ဆေးစမ်းသပ်မှုတချို့ရှိနေပေမဲ့တုတ်ကွေးကာကွယ်ဆေးကတော့နေရာဒေသတိုင်းမှာအလွယ်တကူရနိုင်တာကြောင့်အချိန်မီကာကွယ်ဆေးထိုးဖို့လည်းသတိပေးမှုတွေရှိနေပါတယ Georgia ပြည်နယ်မှာတော့မြောက် Carolina တက္ကသိုလ်လိုမဟုတ်ပဲကျောင်းတွေပြန်ဖွင့်နေပါတယ် Georgia Tech အပါအဝင်တခြားတက္ကသိုလ်၅ခုမှာကျောင်းပြန်ဖွင့်တာကြောင့်ကျောင်းသားတချို့ကျောင်းပြန်လာတတ်ကြသလိုတချို့ကတော့ online ကနေတဆင့်သာသင်ကြားကြတာပါယောဂကူးစက်မှုတွေရှိနေတာကြောင့်ကျောင်းပြန်ဖွင့်တာကိုလက်မခံတဲ့ကျောင်းသားတချို့နဲ့ဝန်ထမ်းတွေကတော့ကျောင်းပိတ်ပေးဖို့ Georgia Tech မှာဆန္ဒပြကြပါတယ်ဆောက်လုပ်ရေး engineer ကျောင်းသူ Margot Pace ကအခုလိုပြောပါတယ်ကျောင်းပြန်လာတဲ့အရာအနေများပါတယ်မိသားစုဝင်နေတဲ့ဖြားနာကြသူတွေတချို့နေမကောင်းပဲကျောင်းလာတက်ကြသူတွေရှိမှဖြစ်တယ်လို့အစုံနှလုံးအလုံးလို့တော့ပဲနေမကောင်းဖြစ်ကြသူတွေတချို့တည်ဆုံးသူတွေရှိကြပါလိမ့်မယ်ဌာနေတိုင်းရင်းသားတွေလူမဲတွေတခြားအသားအရောင်ရှိကြသူလူမျိုးစုတွေအနေနဲ့ဒီယောဂဒံအပြင်းထန်ဆုံးခံစားရမှာကိုတိတ်ဆိုးရိမ်ပါတယ်လို့သူကပြောသွားတာပါကျောင်းအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ကတော့ကျောင်းသားဘဝကိုအပြည့်အဝခံစားခြင်းနဲ့ကျောင်းသူကျောင်းသားအများပြရှိကြောင်းနဲ့အွန်လိုင်းကနေသာသင်ကြားမယ်ဆိုရင်တက်ကတိုရီအနေနဲ့ငွေကြေးအခက်ခဲတွေအများကြီးရင်ဆိုင်ကြရမှာဆိုပြီးတော့ဖြေရှင်းပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မန္တလေးကလေးကပြည်ပင်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တာကြောင့်နယူးယောက်ကဘောလင်းကစားရုံမှာကစားသူတွေနဲ့ပြန်လည်စီကားလာပါတယ်ဒီဘောလင်းကစားနည်းဟာတူးချင်းရောအဖွဲလိုက်ရောလာကစားနိုင်တာကြောင့်တခြားကစားနည်းတွေထက်ပိုပျော်စရာကောင်းတယ်လို့ဆိုပါတယ်မေပယ်လိန်းဘောလင်းကစားရုံပိုင်ရှင်ဂျိုးလာစပီနာကအခုလိုပြောပါရယ
် It's people from different walks of lives who would never have anything to do with each other
တယောက်နဲ့တယောက်မသိကြတဲ့လူတွေဒီမှာလာစုပြီးတော့အတူကစားကြတာပါပြဿနာကတော့ကိုရိုနာဗိုင်းရပ်စ်ပါဒီလောက်ပျော်စရာကောင်းတဲ့ကစားနည်းကိုဒီဗိုင်းရပ်စ်ကြောင့်မကစားရဘဲဖြစ်နေတာပါလို့သူကပြောသွားတာပါမေပယ်လိန်းဘောလင်းကစားရုံဟာလာစပီနာရဲ့မိသားစုစီးပွားရေးလုပ်ငန်းဖြစ်ပြီးတော့ဖလော်ရီဒါမှာလည်းဒီလိုဘောလင်းကစားရုံတစ်ရုံရှိပါတယ်အခုအခါမှာဘောလင်းကစားရုံပြန်ဖွင့်ပြီဆိုပေမဲ့လာရောက်ကစားကြသူတွေယောဂကုသမှုမရှိအောင်ဒေသန္တရအစိုးရကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်နေရတယ်လို့ဆိုပါတယ
် The ground rules from the government 50% capacity every other lanes being
အစိုးရရဲ့စီမင်းစည်းကမ်းတွေအရမူလအရေးအတွက်ထက်ဝက်ပဲလက်ခံပါတယ်အထက်မှာအစားတောက်စားတာနောက်အုပ်စုလိုက်လာကစားတဲ့အရေးအတွက်ကန့်သက်တာဒီလောက်ပါပဲအားလုံးအဆင်ပြေအောင်စီစဉ်လို့ရတာကြောင့်အခုလိုပြန်ဖွင့်နိုင်တာကိုလည်းဝမ်းသာပါတယ်ဘောလင်းကစားတဲ့လိန်းတွေအားဆိုရင်လည်းတစ်ခုနဲ့တစ်ခုဆက်တပြီးလောက်ခြားတော့ social distancing အတွက်လည်းအဆင်ပြေသွားပါတယ်လို့ဆိုပါရယ်ဘောလင်းလာကစားသူတွေကတော့ဒီကစားနည်းဟာ golf ရိုက်ကြလို့မဟုတ်ဘဲတက်ရင်ပဲဖြစ်ဖြစ်မတက်ရင်ပဲဖြစ်ဖြစ်အုပ်စုလိုက်ကစားလို့ရတာကြောင့်ကြိုက်နေတတ်တယ်လို့ဆိုပါရယ်ဒါအပြင်ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုလည်းသိပ်မလိုအပ်တာကြောင့်အရွယ်မရွေးကစားနိုင်တာပါဘောလင်းလာကစားသူ Andriana Valentino က
I was happy to hear it all just because then it's just
ဒီလိုပြန်ဖွင့်နေဆိုတာကြားရတော့ဝမ်းသာပါတယ်ဒီကစားနည်းကပြောစရာကောင်းတယ်လို့ဆိုရတယ်ရ New York ပြည်နယ်ဟာ coronavirus ကူးစက်ပြန့်ပွားရာအဆိုးဆုံးနေရာတစ်နေရာဖြစ်ခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားရတာဖြစ်ပြီးအခုအခါမှာတော့အဆင့်လေးနောက်ဆုံးအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်ဖွင့်လှစ်ပေးနေပါတယ်အခုလိုအချိန်ယူပြီးတော့စနစ်တကျနဲ့လုပ်ငန်းတွေအကြောင်းတွေပြန်စတဲ့အတွက်ကူးစက်မှုနှုန်းကလည်းအဆင့်တိုင်းမှာတည်တည်ငြိမ်ငြိမ်နဲ့ထိန်းထားနိုင်ခဲ့တာကြောင့်ပုံမှန်အခြေအနေကိုပြန်ရောက်ဖို့သူတို့အားလုံးကမျှော်လင့်နေကြပါတယ်ခင်
အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ COVID-19 ကာယောဂါဖြစ်ပွားတာရှစ်လကြာလာချိန်မှာဒီယောဂါနဲ့သိဆုံးရသူကဘာမှာ8,000ရှိလာတဲ့အတွက်ကာကွယ်ဆေးရဖို့အပြင်းထန်ကြိုးစားနေကြပါတယ်။ဒီကြားထဲအချိန်နည်းပိုးပြီးဆိုးစေနိုင်တဲ့ဒကြော့ပြန်ကူးစက်မဲ့ဒုတိယလှိုင်းအန္တရာယ်ပါရှိနေတဲ့အတွက်စံသက်ဆဲကာဝယ်ဆေးတွေတက်ကအလားလာရှိတဲ့ဆေးတွေနဲ့ပတ်သက်ပြီးအမှုစီဝဗေဒပညာရှင်မခင်စာဝင်းပြည့်ကိုမြင်းမြန်ပြီးသင်ပြပေးမှာပ
ါလားလာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာဝယ်ဆေးတစ်ခုဖြစ်ပါတယ်သူတို့ Phase 3ကိုစခဲ့တဲ့ဟာက July 28ရက်နေ့မှာအနံပါတ်2ကတော့ Pfizer ရဲ့ German company ရဲ့နောက်တရုတ် company တို့ရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလည်း mRNA ကာကွယ်ဆေးပဲ။သူတို့လည်းအခုဒါ Phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။တတိယတစ်ခုအနေနဲ့ဆိုလို့ရှိရင် Cancer Biology ဆိုတာတရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက် Biotech ဇီဝနည်းပညာ company ဖြစ်ပေမဲ့တရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်။စစ်တပ်မှာဆိုလို့ရှိရင်တော့သူတို့ကအခွင့်ကိုပေးထားပြီဆိုပြီးတော့သိရပါတယ်။အဲဒါမှမဟုတ်ပြည်သူတွေအတွက်ကိုသူတို့ Phase 3စမ်းတဲ့ဥစ္စာကတော့စမ်းနေကြမယ်။နောက်နံပါတ်4ခုကကြတော့ UK အခြေစိုက် University of Oxford ကသူကဒီ Sweden company နဲ့ပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတယ်ဟာအဲ့ဒါလည်းဒီ Phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်အခြေစိုက် company တခုပဲသူတို့ရဲ့ Phase 3ကိုကြာ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်တွေဘယ်လိုရှိတယ်ဆိုတဲ့ဟာကတော့စောင့်ကြည့်အောင်ပဲပေါ့နော
်ဒီ mRNA ကိုအခြေတည်ပြီးတော့စမ်းတယ်ဆိုတော့ဘယ်လိုစမ်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တဲ့တမျိုးပဲပေါ့နော်ဆိုတဲ့အခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွဲဝင်နေမှာတော့မျိုးဗီဇ DNA ဆိုတာလူတွေရောဒီသက်ရှိသက်တော်ကတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါတော့ဒီ DNA ကနေပြီးတော့ protein တွေတော့လူခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ် protein တွေထွက်ဖို့အတွက်ကို DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်ဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်ဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာအရှိက messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်သူ့ရဲ့ concept ကဘာကိုအခြေခံလဲဆိုတဲ့ခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့ခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတုဖြစ်ဖို့အတွက်ကိုအထောက်အကူပေးမယ် mRNA တစ်ခုပေါ့အဲ့ mRNA တစ်ခုကခန္ဓာကိုယ်ရဲ့ကိုရောက်မယ်ရောက်ပြီးသားလို့ရှိရင်ခန္ဓာကိုယ်ကဒီ mRNA ကထွက်လာတဲ့ virus အတုကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီဒီ virus acid ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီဟာကြောင့်လို့ဒီခန္ဓာကိုယ်ခုကအာမှာမှန့်ညံဆိုတဲ့ဟာတစ်ခုပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုကတကယ် virus acid နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန့်ညံကနေပြီးတော့ဒီဟိုခုကအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ပေါ့ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ
်ဆိုတော့ကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှမဟုတ်ဒီပ
ါကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကဘာလို့ဘယ်ဆေးမဆိုဆိုးကျွနဲ့ကောင်းကျွနဲ့ကိုရှင်းရတယ်အဲ့ဒီရှင်တဲ့အခါမှာဘေးကဆိုးကျိုးစီမပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတားနေတယ်အဲ့ဒါမျိုးစီကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးကဆိုးကျိုးများတယ်ဆိုလို့ရှိရင်ငါလူငယ်တွေခံနိုင်နေဆိုရင်တော့မှယောဂခံရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပါဟ
ိုစမ်းသက်တဲ့အခါမှာအဆင့်ဆင့်စမ်းရတယ်ပေါ့နော်အဆင့်၃ကျမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါ။ဘာလို့လဲဆိုအဆင့်တက်မှာကသူကလူ10ကဏ္ဍလောက်ကလေးနဲ့ခဏဆန်းလိုက်တယ်။ဆန်းပြီးတဲ့အခါကျရင်ဒီအဆင့်တက်မှာသူကဒါလူတွေကိုဘယ်လောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်။အာနောက်ပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွားရွားစ ဆိုးကျိုးတွေရှိပလဲဆိုတဲ့ဟာကိုဆက်မယ်။နောက်ပြည့်ခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူဦးရေပုံမှန်လားပေါ့နော်။ရာကနန်းဖြစ်နိုင်တယ်။ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြည့်ခါကျရင်ဒီဟာဒီဘယ်လောက်ထိ safe ဖြစ်သလဲ။ပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းနည်းပုံစံနဲ့ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ချီရတယ်5000 6000 8000တချို့ဆိုလို့ရှင် 3000 ခုဒီ moderna ဆိုလို့ရှင်ဆို 3000 နဲ့စပြီးစမ်းနေရဲဆိုတာစမ်းတဲ့လူများလာလေလေသူ့ရဲ့ဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာမှုတွေနည်းလာလေလေပြောတာလား
ရုရှားကစမ်းသပ်မှုပါဆိုလို့ရှိရင်အစိုးရကနေပြီးတော့ချက်ချင်းကြီးအတည်ပြုပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်စမ်းသပ်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချတယ်မချဘူးဆိုတော့အဲ့ပုံမှန်မှုဒီပြောတာထင်ပါတယ်နော
်ဟုတ်ကဲ့ပါကျွန်တော်တို့ဖတ်ရတော့ဆိုရင်ရုရှားကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ကနန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချက်ချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့case တွေဖြစ်လာနိုင်တယ်ဗောဒီဥမာစစ်တဲ့ကြီးနည်းနည်းမှာကခုခံအားဒီပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်ဟိုနည်းနည်းပဲစွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင့်ပေါ်မှာပြီးပြီးတော့လူကဘလောက်ဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ်ဘာလို့လဲဆိုတော့ဒီကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus အစ်စ်ကိုသူကဒီခုနိုင်စွမ်းတို့ယောဂပေးနိုင်စွမ်းတို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆက်ခါကျအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တစ်ခုအနေနဲ့ဝင်သွားရတော့ကြောင့်ခန္ဓာကိုယ်အခုကသူ့ကိုတုံ့ပြန်ပါဒီတုံ့ပြန်တဲ့အားဒီဘလောက်အခြေအနေဆိုးရွားသလဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေးလာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့
ဆိုတော့ဒီကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဘူးဆိုတာဘယ်လိုပြောနိုင်မှာလဲ
အကောင်းနဲ့ကာကွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးစီလည်းမဲတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာကွယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တဲ့အတွက်ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍာခါထိုးရမှာလည်းပေါ့နော်အခု moderna ဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါဆင့်ထိုးရမှာပေါ့နောက်အဲ့လိုမျိုးဘယ်လိုပုံစံမျိုးပေးမှာလဲ dosage ဘယ်လောက်ပေးမှာလဲဒါမျိုးတွေအသေးချာအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုသာမြင်ပါပြည်သူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာနဲ့ထိုးနိုင်တယ်ပေါ့။
နော်ကင်ဆာဝင်းပြည့်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်။ဦးဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်။အမေရိကန်နိုင်ငံရဲ့လောကမှာနှစ်ပေါင်း50နှစ်ပါမြင့်တွေ့လာတဲ့ဂျိုးဘိုင်ဒန်ဟာကြာရာပြင်းနဲ့ညမှာတော့ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာခဲ့ပါပြီ။အမောင်တိုက်ထဲကနေအမေရိကန်ပြည်ထောင်စုကြီးရုံးထွက်လာပါလိမ့်မယ်။အကြောက်တရားတွေနေရာမှာမျှော်လင့်ချက်တွေ၊စိတ်ကူးယဉ်မှုတွေနေရာမှာအချက်လက်တွေ၊အခွင့်ထူးတွေနေရာမှာမျှတမှုကိုရွေးချယ်ကြမယ်ဆိုပြီးတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်လက်ခံနိုင်မယ့်ခုံမှပြောဆိုခဲ့တာပါ။လက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်သန်းနှင်ချီအလုပ်ကိုင်းဆုံးရှုံးခဲ့ရတာကိုလည်းရည်ညွှန်းပြီးတော့မစ္စတာဘိုင်ဒန်ကပြောဆိုသွားတာဖြစ်ပါတယ်။နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအိမ်မြူရောကနေ Republican သမ္မတဒိုနယ်ထရမ့်ကိုဖယ်ရှားဖို့အချိန်ရောက်ပြီလို့လည်းမစ္စတာဘိုင်ဒန်ကအမေရိကန်ပြည်သူပြည်သားတွေကိုပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်တိုင်းတိဆောက်ရေးအတွက်ဆိုပြီးအွန်လိုင်းကနေရောင်းမငွေရှာတဲ့လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တဲ့သမ္မတဒိုနယ်ထရမ့်ရဲ့အကြီးအကျယ်ပေးဟောင်းဖြစ်သူ Steve Bannon နဲ့နောက်ထပ်၃ဦးကိုတိမ်းနဲ့ချီတဲ့အလူငွေလှိမ့်လဲတောင်းခံမှုနဲ့ကြာရာပြင်းနေမှာဖမ်းဆီးတရားစွဲဆိုလိုက်ကြောင်းတရားရေးဌာနကကြေညာပါတယ်။ Bannon ဟာသမ္မတထရမ့်ရဲ့2016မဲဆွယ်အဖွဲ့မှာအမှုဆောင်ညွှန်ကြားရေးမှုအဖြစ်တာဝန်ယူခဲ့ပြီးနောက်ပိုင်းမှာတော့သမ္မတရဲ့ထိတ်တန့်အကြံပေးဖြစ်လာခဲ့တာပါ။ Bannon နဲ့အတူ Brian Kovich Andrew Bolteto နဲ့ Timothy Shiaro ဟာ American Mexico နယ်စပ်မှာတတိုင်းဆောင်မဲ့သမ္မတ Trump အစိုးရအဖွဲ့ကိုကူညီဖို့ဆိုပြီးရောင်းမငွေရှာခဲ့ကြတယ်လို့အစိုးရရှင်းလင်းရေးကပြောပါတယ်။ We built the wall လို့ရှာမှုကနေဒေါ်လာ25သန်းထက်မနည်းရခဲ့တယ်လို့လည်းဆိုပါတယ်။ Bannon ကတော့သူ့မှာအပြစ်ရှိကြောင်း New York မြို့ Federal တရားရုံးမှာရှောက်ထားခဲ့ပါတယ်။ Bannon ကိုဒေါ်လာ5သန်းအမှခံနဲ့ပြန်လုလိုက်ပြီးတော့ပြပခီးဒေါ်လာခွင်ပုတ်ကလေးကပိုင်းလေရင်နဲ့စိန်ခမ်း Timor Motor Boat တွေစီခွင်ကိုပါကန့်တက်လိုက်ပါတယ်။အမေရိကန်အစိုးရကရမုံငွေထောက်ပံ့ထားတဲ့နည်းပညာဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာသဝိုင်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာဌာန OTF ကအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM ကိုကြာရာပတင်းနေ့မှာတရားစွဲဆိုလိုက်ပါတယ်။ OTF လုပ်ငန်းတွေအတွက်ပေးအပ်ရမယ့်ရမငွေဒေါ်လာ18တန်းကို16ပါသဘောတူညီမှုအတိုင်းမပေးဘဲထိမ့်ချုပ်ထားတဲ့အတွက်ဆိုပြီး VOA ရဲ့မိခင်ဌာနကြီးဖြစ်တဲ့ USAGM ကိုတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျေးဇူးနှောင်းလာပါ။
This program has come to you from the Voice of America, Washington.